အာဖဂန်နစ္စတန်နိုင်ငံကဘူလ်မြို့တော်မှာဒီကနေ့ဆန္ဒပြပွဲကြီးတစ်ခုအတွင်းအင်အားပြင်းပုံးသလုံးပေါက်ကွဲတာကြောင့်လူ62ဦးထက်မနည်းသေဆုံးပြီးတော့900ကျော်ဒဏ်ရာရသွားတယ်လို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရမိုဟာမက်အစ္စမေလ်ကာဝါဇီက VOA ကိုပြောပါရယ်တွေ့တမ်းဖို့စီစဉ်ထားတဲ့လျက်စီမီဒီယိုတွေကိုစင်ရတာအများစုရှိရာနိုင်ငံအလဲပိုင်းဘမီယန်ပြည်နယ်ကနေဖြတ်ပြီးတွေ့တမ်းပေးဖို့ထောင်နဲ့ချီတဲ့ဟာဇာရစ်လူနေစုတွေကကဘူလ်မြို့လမ်းမတွေမှာချီတဲ့ဆန္ဒပြနေကြတာပါအခင်းဖြစ်တဲ့နေရာမှာဘုံတံကြောင့်သေဆုံးသွားသူတွေရဲ့အလောင်းတွေကိုတွေ့မြင်ခဲ့ရတယ်လို့မျက်မြင်တွေနဲ့သတင်းထောက်တွေကပြောကြပါရယ်ဒီလို့ရဟာအသေးခံမုံခွဲသူရဲ့လက်ချက်ဖြစ်ပုံရပါတယ်တိတ်ဆုံးသည့်အရေးအတွက်တိုးလာနိုင်တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါရယ်ဖောက်ခွဲမှုရဲ့လက်သက်အဖြစ်ဘယ်သူမှကြီးညာပြောဆိုရမျိုးမရှိသေးပါဘူးသမရနန်းတော်ဒါမှမဟုတ်မြို့လေကောင်ကိုဆန္ဒပြသူတွေမရောက်အောင်တားဆီးတဲ့အနေနဲ့ဆန္ဒပြပွဲမတိုင်ခင်မှာအထက်ကလမ်းမကြီးတွေကိုအာဏာပိုင်တွေကပိတ်ပစ်ထားခဲ့ပါရယ်ဒီလို့ရကြောင့်တွာလာရာရီမှာဆူဆူဝါအသာအစီဖြစ်ပြီးတော့ဆိုင်တွေနဲ့စီးပွားရေးလုပ်ငန်းတွေပိတ်ထားခဲ့ရပါတယ်ကအပြင်တိုက်ခိုက်နေတဲ့နေရာမှာထိခိုက်ဒဏ်ရာရသူတွေကိုကူညီဖို့ကယ်ဆယ်ရေးလှုပ်သားတွေရောက်မသွားနိုင်ခဲ့ကြပါဘူး။ဒီဖြစ်ရဟာအချမ်းဖက်ဝါဒီတွေနဲ့အခွင့်အရေးသမားတွေရဲ့လက်ချက်ဆိုပြီးတော့သမရအာရှက်ဂန်နီကပြစ်တင်ရှုံချလိုက်တယ်လို့ဆန္ဒပြသူတွေရဲ့လုံခြုံရေးကိုအကာအကွယ်ပေးဖို့အစိုးရကလှုံ့ဆော်ခဲ့တယ်လို့ပြောပါရယ်။ဒီပုံခွဲမှုဟာသူတွေရဲ့လုပ်ရမဟုတ်ဘူးဆိုပြီးတော့တာလီဘန်ပြောခွင့်ရစဘီဟူလာမူဂျာဟစ်ကပြောပါရယ်ရှင်။